မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတကာဖိအားနဲ့ဒီရခိုင်ရေးကိစ္စပါဒါနဲ့ဆက်ဆက်ပါတယ်အထူးဖြစ်တော့မြန်မာနိုင်ငံကဒီဒီမိုကရေစီပြည်ပြောင်းလဲမှုတွေလုပ်ပြီးတဲ့နောက်ပိုင်း2010 2012မှာနိုင်ငံတကာရဲ့ချဉ်းကပ်မှုကမြန်မာနိုင်ငံပေါ်ပြောင်းသွားပါတယ်ဖိအားတွေအတော်လေးလျော့သွားပါတယ်ဒါပေမဲ့အခုဒီနှစ်ပိုင်းထဲမှာရခိုင်ရေးကိစ္စတွေဖြစ်လာပြီးတဲ့နောက်မှာတော့ရခိုင်ဒီနိုင်ငံတကာရဲ့ဖိအားတွေတော်လီမြင့်တက်လာပါတယ်အခုဆိုရင်အခုနောက်ဆုံးအချိန်တွေမှာဆိုရင်နိုင်ငံတကာဖိအားတွေမကဘဲနဲ့နိုင်ငံတကာရဲ့အရေးယူမှုပါလာတော့မဲ့အနေအထားမျိုးတွေကြုံလာရပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိဒီလိုမျိုးနိုင်ငံတကာရဲ့ဖိအားတွေကတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့သူက2ဦးရှိပါတယ်တဦးကတော့လူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြမတည်င်းသိပ်ပံမြမ Journalism Institute MGI ကဦးစိန်ဝင်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ဦးအောင်မိုးစောကြားပါလားခင်ဗျ
ကြားပါတယ်ကြားတ
ယ်ဟုတ်ကဲ့ကဦးအောင်မိုးစောကြီးခုနကကျွန်တော်ပြောသွားလို့ဘောနိုင်ငံတကာရဲ့ဖိအားတွေကရခိုင်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်တော့နိုင်ငံတကာရဲ့အခုလိုအထူးဖြစ်ကုလသမဂ္ဂမှာလည်းဖြစ်တယ်လို့ပဲဒီ American England ဒီနိုင်ငံတွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေကလည်းတော်ဖြစ်လာတဲ့အရေးယူမဲ့လက္ခဏာမျိုးဆိုလို့ရှိရင်အင်္ဂလန်ဆိုစပြီးတော့ဒီစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်သုံးသပ်နေတာရှိတယ်။အမေရိကန်ဘက်မှာလည်းလွှတ်တော်မှာဒါနဲ့ပတ်သက်လို့မြန်မာပေါ်သူထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြန်သုံးသပ်မှုတွေတိုက်တွန်းမှုတွေရှိလာပါတယ်။အဲ့တော့နိုင်ငံတကာရဲ့ချီးကပ်မှုအထူးသဖြင့် UN နဲ့အနောက်နိုင်ငံတွေချီးကပ်မှုပေါ့ဒီရခိုင်ရေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုမြင်ပါလဲခင်ဗျအရင်ဆုံး
။ဟုတ်ပေါ့ကျွန်တော်အထင်ကတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီအရေးယူဆောင်မှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့တေးကြတယ်သို့တော်လည်းဘယ်လိုပုံစံနဲ့အရေးယူဆောင်မှုတွေလုပ်လာမလဲဆိုတာကတော့ဟိုနည်းနည်းလေးစဉ်းစားရရှိတယ်အဲ့မှာဟိုနှစ်ချက်တော့ရှိရပေါ့တစ်ခုကဟိုကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အခုပြောဆိုနေတာကလူခွင့်ရေးချုပ်ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်လူခွင့်ရေးချုပ်ချုပ်ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်နောက်တစ်ခုကဒီဟိုကမ္ဘာ့ကုလသမဂ္ဂဆိုလို့ရှိရင်အက်သနစ်ကလင်းဇင်းဆိုတဲ့တကယ်ကိုပဲပြေးဆန်တဲ့ဒီအတုံးနှုံးနဲ့သုံးပြီးတော့တောင်ပါကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ဆွဆွမ်းမှုတွေရှိတာပဲပေါ့ဆိုအဲ့ဒီအတွက်ကတော့ချိန်တယ်ကျွန်တော်တို့လက်ရှိဒီကျွန်တော်တို့တိုင်းပြည်ရဲ့စီးရေးကိစ္စတွေဒီတမ်းတော်နဲ့ပတ်သက်ပြီးပူးပေါင်းဆောင်မှုကိစ္စတွေအဲ့ဒီလိုကိစ္စမျိုးတွေကတော့ကျွန်တော်တို့တို့ဖြတ်တောက်ကောင်းဖြတ်တောက်မဲ့အခြေအနေရှိရဲသို့တော်လည်းအခြားပေါ့နော်ဒီမိုကရေစီရေးနဲ့ပတ်သက်တဲ့သူရဲ့အထောက်အကူတွေကနေ့ကျွန်တော်တိုင်းပြည်တော်သူတစ်ဖြစ်တော့ဒီ state building ကိစ္စတွေနဲ့ပတ်သက်လို့အထောက်အကူတွေနဲ့ပတ်သက်လို့ဟိုရုပ်မရုပ်ဆိုတာကျွန်တော်နေကတော့မသေးကြသေးဘူးလို့ကျွန်တော်အဲ့ဒီတော့ထင်ပါတယ်။ဒါမဲ့ကျွန်တော်အဓိကစိုးရိမ်တာကကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံတကာရဲ့ perception ပေါ့ဗနိုင်ငံပြည်သူတွေရဲ့အမြင်အဲ့ဒါကတတကိုကြားသွားတယ်လို့ကျွန်တော်ထင်တယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ကတော့ဟိုကျွန်တော်တတော်ပြန်ပြီးတော့ကြိုးစားယူရဆိုတော့ကျွန်တော်အနည်း30 40လောက်ဒီမိုဆေးလှူရှားမှုမှာကျွန်တော်တိုင်းပြည်ကဟိုတတော်ကိုပဲဟိုဖက်ဖက်ဝင်ဆောင်ရွက်ခဲ့တယ်တကယ်ကိုအနည်းနာခံပြီးတော့ကျွန်တော်ပြည်သူတွေဆောင်ရွက်ခဲ့တယ်အဲ့ဒီအတွက်နိုင်ငံကကျွန်တော်ပြည်သူတွေပုံမှန်မြင်နေတဲ့လူခွင့်နဲ့ပတ်သက်လို့ဒီမိုကရေစီနဲ့ပတ်သက်လို့အမြင်အရန်ကောင်းနေတဲ့အချိန်မှာအခုတစ်လနှစ်လအတွင်းမှာကရုပ်ချီးပြန်ကျသွားတယ
်
ကျလာမှာတော်တော်အသုံးပြန်ပြန်ကျသွားတယ်လို့ကျွန်တော်အနေနဲ့အဲ့လိုယူဆတယ်အဲ့ဒီ perception ကိုအဲ့ဒီအမြင်ကိုပြန်အလှည့်ပြောင်းလုပ်ဖို့ကတော့ဟိုတတော်လေးကိုကျွန်တော်အချိန်ယူရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်တယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာလက်ရှိမြန်မာဆိုရရဲ့မူဝါဒပေါ့ပြောမှဆိုရင်အခုအစိုးရအုပ်ချုပ်နေတဲ့ energy အစိုးရကပြောမှဆိုတချင်းတော့ကလူခွင့်ရေးနဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့တော်တော်လေးရှည်တာနေပြီးတော့ပြောဆိုခဲ့တယ်။ဒေါ်ဆန်းစုကြည်ရဲ့လူခွင့်ရေး icon ဆိုပြီးတော့ကိုနိုင်ငံတကာသတ်မှတ်တာခံခဲ့ရတယ်ပေါ့။ဒီအစိုးရကရဲ့လူခွင့်နဲ့ပတ်သက်တဲ့စံနှုန်းစံထားတွေကပေါ့ခုနနိုင်ငံတကာပြောနေလို့တကယ်ပဲဖြစ်နေပြီလား။ကိုအောင်မှုဆိုရဲ့သုံးသပ်ချက်သိချင်ပါတယ်။
ကျွန်တော်အထင်ကတော့ဗောကျွန်တော်အထင်ကတော့ဒီအစိုးရဟိုလက်ရှိဒီအစိုးရအနေနဲ့အော်ပြည်သူလူထုကိုတည်တည်တတ်တာဘယ်လိုအခြေအနေမှာသူတို့ရပ်တည်နေရပါလိမ့်ဖြစ်နေရဆိုတာပုံမှန်ကျွန်တော်တို့ပြောတဲ့အလေးစားကျွန်တော်မရှိဘူးမရှိတဲ့အခါကျကျွန်တော်ခံမှန်းခက်တယ်ခံမှန်းခက်တယ်ဟိုတလောကနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကဒီ diplomatic briefing ဆိုလုပ်တယ် လုပ်ရဲ့အခါမှာလည်းပဲကျွန်တော်နားလည်မှုကတော့လက်ရှိတိုင်းပြည်မှာဖြစ်ပြနေတဲ့ကိစ္စတွေနိုင်ငံသားဆိုဆိုပြောဆိုမှုတွေနဲ့ပတ်သက်လို့ဟိုတကယ်ချင်တိတိကျကျဟိုရှင်းရှင်းလင်းလင်းပြောသွားတာကျွန်တော်မတွေ့ရဘူးဆိုတဲ့အခါကျတော့ဒီသူ့အခွင့်အရေးနဲ့ပတ်သက်လို့ဒီဒီမိုကရေစီနဲ့ပတ်သက်လို့ဟိုအထူးသဖြင့်တော့လူခွင့်နဲ့ပတ်သက်လို့ပေါ့နော်ဒီနဲ့ပတ်သက်လို့ရှိရင်ဘလူအခြေဘလူအခြေခံဘလူယက်တီမှုမျိုးနဲ့ဘလူယက်တီဆောင်ရွက်နေရဆိုတော့အဲ့နဲ့ပတ်သက်လို့ကျွန်တော်အနေနဲ့နည်းနည်းဝေဝါးဖြစ်တယ်လို့ကျွန်တော်အဲ့ဒီကိုပြောချင်တာ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ဦးအောင်မှုစောလီလိုက်မှာခဏနေပြီးပါအောင်ဦးစိတ်ဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဦးစိတ်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြား
ဟုတ်ကဲ့ဦးစိတ်ဝင်းကျွန်တော်ခုနဆွေးနွေးလို့ပါလက်ရှိနိုင်ငံတကာ PR တွေအတော်လေးပြင်းထန်လာတာဦးစိတ်ဝင်းတို့လည်းသိမှာပါအဲ့တော့ဒီ PR တွေကလက်ရှိမြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီပြုရင်ပြောင်းလဲပုံမှာဘလူများတက်ရောက်မှုတွေရှိလာတယ်လို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ democracy အပြင်ခုပြောင်းနေတာကိုကြည့်လို့ရှိရင် as one ဒီနှစ်ပိုင်းရှိတာပေါ့တစ်ပိုင်းကနိုင်ငံတကာတိုင်းဝမ်းရဲ့ကူညီတန်ဖိုးမှုเนาะဒီအားလည်းနိုင်ငံတကာတိုင်းဝမ်းဆိုတာ democratic နိုင်ငံကိုပြောတာပေါ့ democracy ဒီနိုင်ငံကြီးပြောရတော့နောက်တိုင်းနိုင်ငံနောက်တစ်ပိုင်းကတော့ယူနီချင်းလာတယ်ယူနီချင်းနိုင်ငံနိုင်ငံကြီးကလည်းဆက်ဆက်မှုရှိတယ်အဲ့တော့ဒီနှစ်မှာကျွန်တော်တို့နိုင်ငံရင်းနှီးမြှုပ်နှံမှုက25ရာခိုင်နှုန်းကျသွားလိမ့်မယ်လို့ကျွန်တော်တို့ဟိုမှန်းကြတယ်ဒီနော်ဒီတန်တမန်လက်ကြားထဲမှာမှန်းကြကြတာရှိတယ်။အဲ့တော့ဟိုကျွန်တော်တို့ကပုံမှန်အဖြစ်2012မတိုင်ခင်မှာရင်းနှီးမြှုပ်နှံမှုပိုင်းကလာတာတရုတ်ကပဲရှိတယ်။အဲ့ဒါကျွန်တော်နိုင်ငံကဒီကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေပေါ့စင်ကာပူတို့ထိုင်းဂျပန်ဆက်အိန္ဒိယပေါ့နော်။ဒါပေမဲ့နောက်တိုင်းကနေဝင်လာတဲ့ဟာမှာအခုအားကြတော့ဒါဖြစ်လဲဆိုတော့ကမ္ဘီကသူကအစိုးရတွေကသုံးပါတယ်အစိုးရတွေကတော့တောင်းပြီးတော့ပြောကြပြောကြတယ်ဒါပေမဲ့ကုမ္ပဏီကမသွားသေးကြဘူးဒါဆိုသူတို့ရဲ့လုပ်ငန်းကို public pressure အနေနဲ့တော့ဖြစ်လာမှသူတို့ကကြောက်တယ်အဲ့ဒီဟာကြတော့နောက်ပြီးနိုင်ငံအတိုင်းအဝန်ကိုကူညီပတ်ဖို့မှုဆိုတဲ့ခါပေါ့ဥပမာအပြင်ကျွန်တော်တို့ပုံမှန်အပြင်အောက်တိုဘာလလောက်ဆိုရင် budget တွေပြန်ပြီးတော့ပြီးလောက်ကြတာဟုတ်နော်ဘယ်လောက်ပတ်စံနေပိုးလဲနောက်ပြီးတော့ဘယ်ဘယ်ဟာတွေလာမလဲအဲ့ဒီမှာပြီးလို့အနေထားမျိုးမှာဒါမျိုးတွေဖြစ်လာတဲ့ဆိုတဲ့ဟာကအနုလက္ခဏာဆောင်တဲ့ဥပမာပြင်ရန်ကုန်အစိုးရကပြည်ထောင်စုလိုက်လာတဲ့ဟိုကဒီဥရောပကိုသွားတဲ့ခါကျတော့ဥရောပမှာမေးတာရေတက္ကသိုလ်ကိုရမ်းမေးတယ်မဖြစ်နိုင်ဘူးအခုပြဿနာဖြစ်လာတယ်ပို့ပြီးတော့ဆိုးလာတယ်အဲ့တော့ဒီနှစ်ကပြောရလို့ရှိရင်စီးပွားရေးရလို့ကြားလိမ့်မယ်ကျွန်တော်ပြောရတဲ့ဟိုကစက်ငွေတန်ဘူးကဟိုကထိုးကြလိမ့်မယ်နောက်ဆိုးရစနေချိန်ကြလိမ့်မယ်အဲ့ဒီလိုဖြစ်လာတဲ့ဟာကကျွန်တော်တို့နိုင်ငံရေးကသွားပြီးတော့ကတ္တမှုတွေဖြစ်နေနိုင်တယ်လောလောဆယ်မှာတော့ကျွန်တော်မြင်တာ fashion တော့မဖြစ်တော့သေးဘူးသို့တော်လည်းပဲအနှုတ်လက္ခဏာတွေကြားရတာတွေဖြစ်လာနိုင်တဲ့အလားအလာတွေရှိပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကကိုစင်ဝင်းကိုစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးပါဦးဆိုရင်အင်္ဂလန်ကနေပြီးတော့ဗြိတိန်ကနေပြီးတော့မြန်မာနိုင်ငံကတပ်အရာရှိတွေကိုတင်နှံပြလာတွေကိုရက်ဆိုင်လိုက်တယ်ပေါ့ဒါမျိုးကစပြီးတော့သူတို့ရေးယူတာတွေတွေ့တော့စစ်တပ်နဲ့ဆက်ဆံရေးကိုပါဒီဘက်အမေရိကန်ဘက်မှလည်းအလားတူပဲပြောတာဆိုတာတွေအလွတ်တော်အမှတ်တွေကြားထဲမှာဆွေးနွေးတာတွေရှိလာပါပြီခင်ဗျအဲ့တော့စစ်တပ်နဲ့ဒီအရင်တော့နောက်နိုင်ငံဆက်ဆံရေးက2012မှာတော်တော်လေးကောင်းလာတယ်တင်နှံတွေခေါ်ရဲနောက်ပြီးလေးလာရေးထွက်ကြတယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာဆက်ဆံရေးအခုအနေအထားမျိုးဖြစ်လာတဲ့အခါမှာထိခိုက်လာနိုင်လို့ရှိရင်မြန်မာဒီမိုကရေစီပေါ်မှာပေါ့သွားမတက်ရောက်နိုင်ဘူးလား
စစ်တပ်နဲ့ဆက်ဆံရေးကိုဟိုကကိုကနာဒီတိမ်လိုမျိုးပေါ့စစ်တပ်ကိုတင်နှံပေးတာတွေရုပ်တော်မလားဒါမျိုးတွေပေါ့နော်စစ်တပ်ကိုဒီကောင်းအတွက်ကိုသွားလာမှာဒါပေမဲ့အဲ့ဒီဟာနဲ့ပတ်သက်ရင်တော့တန်တမန်ကြားတွေတယ်မှာကျွန်တော်နားလည်တလောက်ကတော့ဟိုလွန်ဆွဲနေတယ်မရှိတဲ့တချို့ကလည်းမဟုတ်ဘူးဒီလိုမျိုးအချိန်တွေကမှဒါပို့ပြီးတော့တော့မှဒီကောင်းဘက်ကိုသွားပြီးပို့စစ်တပ်ကိုပြည်သူကြောင့်လည်းနားလည်အောင်လုပ်ဖို့စသဖြင့်ပေါ့နော်ဟိုသွားခြင်းနဲ့ဆောင်မျိုးတွေလည်းရှိနေသေးတယ်တို့တော့လည်းတခုလို့ရှိတယ်ဟိုကခုနကကိုအမျိုးပြောင်းသွားတယ်လို့ဒီကျွန်တော်တို့ public perception ပေါ့နောက်တိုင်းလူ့ဖွဲ့စည်းမှာကဘယ်လိုဖြစ်သွားလဲသူက sentiment ရပါတော့ဟို human rights ဆိုတဲ့ဟာကအခြေခံတည်းပြီးအဲ့ဒီဟာရှိတယ်အမှန်ဉာဏ်ရည်နဲ့ပတ်သက်ပြီးတော့ဒီ status ပေါ့အဲ့ဒီဟာမဖြစ်ဘဲဟာမျိုးတော့ကဒီသူတို့ဈာထဲမှာကြားရတာတမျိုးကြီးဖြစ်နေတယ်နောက်ပြီးတော့သူတို့ကဖြူမဲပဲနားလေကျွန်တော်တို့ရွှေ့ဖူးတဲ့နိုင်ငံမျိုးနားမလည်ဘူးလေတာမန်ကြီးဈာထဲမှာအဲ့တော့အပြူနဲ့ကျွန်တော်တို့ကဒီလိုကြီးဖြစ်နေပြီးတော့ဒီတစ်ဖက်မှာရိုးရင်းကဒီနယ်ကြီးတွေကဒီခံရတဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ public pressure ကိုသက်ဆိုင်ရာနိုင်ငံကြီးကအာဏာပိုင်ကြီးကတုံ့ပြန်တဲ့အခါမှာအကျိုးဆက်ကြီးဖြစ်တတ်လာတာပေါ့နော်အဲ့ဒီလိုမျိုးတော့ဒုံဆွဲမှုတွေတော့ရှိနေကြတယ်
ဟုတ်ကဲ့ခင်ဗျကူအောင်မှုဆိုဥစိန်ဝင်လီလိုင်းပေါ်မှာခဏနေပြီးပါတော့ရှင်နေလှည့်ပြီးကြပါလေအရင်ဆုံးတော့ရှင်တူဖြစ်တဲ့အကူနေမျိုးအောင်လီလိုင်းပေါ်ရောက်နေပါပြီကူနေမျိုးအောင်တူတူတိတ်တိတ်တူတူတူဆွေးနွေးလို့ရပါတယ်ခင်ဗျမင်းများလည်းမင်းများလို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်ပြည်ညာတော့ဒီဖစ်တဲ့ဆက်ဆံရေးဆိုတဲ့အကြောင်းလေးပါကျွန်တော်ဖစ်တဲ့ဆက်ဆံရေးကကြားချင်းလာလို့လည်းပြောလို့မရခင်ဗျဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်အရင်တလောကပဲဒီအိန္ဒိယလိုဘာလို့နည်းနည်းဒီအဲ့လိုမျိုးအဆက်အသွယ်ကြီးပေါ်မနာရတွေ့ရတယ်အားလေးကျွန်တော်ပြော
ရဟုတ်ကဲ့ပါခင်ဗျအခုနေမျိုးအောင်သူ့ရဲ့မှတ်ချက်လေးဝင်ပြောတာပေါ့နော်နောက်တစ်ယောက်ကတော့မင်းပြဦးမောင်ကျော်စံပါဦးမောင်ကျော်စံဆွေးနွေးလို့ရပါတယ်အဲဦးမောင်ကျော်စံဦးမောင်ကျော်စံဦးမောင်ကျော်စံကြားပါလားခင်ဗျဦးမောင်ကျော်စံလိုင်းကြပါပါလေဟုတ်ကဲ့ကျွန်တော်အဲ့တော့ကိုစိန်ဝင်းကိုပဲကျွန်တော်မေးချင်ပါလေကိုစိန်ဝင်းခုနကပြောသွားတဲ့အခြေအနေလေးပေါ့ဒီ public pressure ခုနပြောလို့ပေါ့ဒီအနောက်နိုင်ငံမှာရှိတဲ့လူဖွဲ့စည်းတွေကနေပြီးတော့မြန်မာနဲ့ပတ်သက်လို့အမြင်ပြောင်းသွားတယ်ဒီ public pressure တွေနောက်တစ်ခုကတစ်ဖက်မှာတန်တမာကြီးရဖိအားတွေဒီအနေအထားပေါ်မှာမြန်မာဆူရဘက်ကတုံ့ပြန်ကင်တွယ်ပုံပေါ့အဲ့ဒါနဲ့ပတ်သက်လို့ကျင်းတဲ့အရာပွဲရှိလားကိုစိန်ဝင်းအမြင်သိချင်ပါတယ်
လက်တော့အနေနဲ့ကြည့်ရရင်တော့မြန်မာဆူရဘက်ကတုံ့ပြန်မှုကဟို proactive မဖြစ်သေးဘူးเนาะဟိုတော့ဟိုဘယ်လိုဟိုသုံးတော့ထုတ်ပြန်တာပဲဒါပေမဲ့တိနေတယ်ပြည်ပြောဟိုကလေအဲကိုယ့်ရဲ့ပုံမူပေါ်မှာပဲအရန်တိုင်ရတယ်ဒီဟာကိုဟိုဒီစိတ်ဆရာတကယ်ပဲတကယ်ဝင်ယူဆိုင်ပြီးတော့နည်းနည်းဒါမျိုးကချစ်ချင်းနည်းနည်းဆိုတာသုံးပြန်တာဟိုအဲ့လိုလုပ်ခံမရှိသေးဘူးတစ်ဖက်မှာလည်းအဲအဲ့တော့ဘာဖြစ်လဲဆိုတော့ဟိုနိုင်ငံရဲ့ဒီမိုကရက်တစ်နိုင်ငံတွေကစဉ်းစားတာကအာမြန်မာဆိုရအခုဒီတော့ sensitive policy ရပါလို့ဒီရုပ်သက်ကိုချင်းပိုပြီးတရုပ်သက်ကိုပြန်ပြီးတော့ရောက်နေတာမှန်ဒီမှာဒီအနေနဲ့2012မတိုင်မြတ်အချိန်ကြီးပြန်ပြီးတော့ကတ်နေလားဆိုတော့ဆိုရမရှိရဲ့မြန်မာအစိုးရကအဲ့ဒီဟာကိုကန့်ကွယ်ဖို့တို့တယ်အခုကအိန္ဒိယနိုင်ငံနဲ့ပတ်သက်တော့ဥပမာအာဆီယံလိုဟာမျိုးကတော့ဝင်ဘဝရှိနေတယ်နော်ဒီဒါပေမဲ့အင်ဒိုနီးရှားတို့မလေးရှားတို့ကသူတို့လည်းဖိအားတွေရင်ဆိုင်နေရတယ်မြန်မာနဲ့ပတ်သက်ပြီးတခုလည်းပေါ့နောက်အဲ့လိုမျိုးပေါ့အိန္ဒိယကတော့တက္ကနာဖြစ်သွားခုနပြောတဲ့မှတ်ပါတယ်အိန္ဒိယကကျွန်တော်တို့နဲ့လာပြီးတော့လာပြီးလာပြီးပါပေါ့နော်အဲဒါပေမဲ့အဲ့ဒါနဲ့မလုံတော့ဘူးကျွန်တော်တို့ democratic transition ကိုမထိခိုက်အောင်ဆိုရင်ကျွန်တော်တို့ဒီချက်ပို့ပြီးတော့ active ဖြစ်ဖို့တော့ပြင်မယ်နဲ့ဆင်နေ
ဟုတ်ကဲ့ခင်ဗျကျွန်တော်တော်ရရှိတူပြန်ပြီးတော့အလှည့်ပေးကြပါလေဥမောင်ကျော်စံလီလိုင်းပေါ်ပြန်ရောက်နေပါပြီဥမောင်ကျော်စံကြားပါလားခင်ဗျာ
ဟုတ်ကဲ
့ဆွနလို့ရပါတယ်ခင်ဗျာတူပေါ့ဟုတ်ကဲ့ဆွနလို့ရပါဥပောင်းကျော်စံ
ဟုတ်ကဲ့အခုဒီအစိုးရဟိုနိုင်ငံတကာကဖိအားပေးနေတယ်ဆိုတာကအစိုးရကအရင်ကတည်းကဟိုခေါင်းဆောင်ဖြစ်တဲ့ဟို NLD ခေါင်းဆောင်ကိုယ်တိုင်ကဆုရမျက်ကြည့်ယူခဲ့တာပေါ့နိုင်ငံတကာကပေးထားတဲ့ဆုရဒီဆုရရဲ့မောင်ကျိုးတွေအခုခံရတာလို့ကျွန်တော်တို့ကမြင်နေနောက်တခါကလာဘင်္ဂါလီတွေပြည်ပလေလိုက်ကနေပြီးတော့ဟိုဟိုဒီဒေါ်ဆဆူကြီးကိုပြေးခဲ့ပါလေအကူညီနေပြေးခဲ့ပါလေဆိုတာပြောနေတယ်။ဒါကျွန်တော်တို့ရခိုင်ကျဲဘက်ကတော့သူတို့အပေါ်မှာတံပြားရှိတယ်။ပြီးတော့အခုတော့ဖြစ်နေတဲ့ပုံကဒီအစိုးရလုပ်ပုံကိုင်ပုံနဲ့ကတော့ဒီကလားလေထွက်တော့ပါလေပြေးတယ်ပြေးပါလေဆိုတဲ့ကလားလေကွန်ပျံခေါ်နေတာကြီးတော့ကျွန်တော်တို့ရခိုင်မြေဟာဒီအစိုးရလက်ထက်မှာပဲကျွန်တော်တို့ဆုံချင်းတော့ပဲ။အဲ့လိုမြင်နေရတယ
်။ဟုတ်ကဲ့ခင်ဗျ
ာ။ကျွန်တော်တို့ကတော့ဒီမိုကရေစီတော့ဘာလို့ဆက်ရှင်တော့ဘာလို့ကျွန်တော်တို့ကတော့တိတ်အေးမလို့ဘူးတာဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကကိုတိုက်ကိုပြေကိုမျိုးကိုပဲလိုချင်တယ်ဒီဗမာအစိုးရလက်ထက်မှာအစဉ်ဆက်ကျွန်တော်တို့နှစ်ပတ်ခုနှစ်စင်းနေမှရှိပြီရခိုင်မြေတွေအများကြီးဆုံရှုံသွားပြီကျွန်တော်တို့ရှင်မပြူကျွန်းတို့ရခိုင်ပပင်းလေးပဲပင်းလေးပိုင်းလေးတို့အခုမောင်တိုးနဲ့ပူတီတော်ရေးတော်ဆိုတာဒီပုံအတိုက်သွားနေလို့ကတော့မကြခင်ဆုံရှုံမယ်ဆိုတာကျွန်တော်တို့စိုးရင်နေတာ
ဟုတ်ကဲ့
အဲဒါကြောင့်ကျွန်တော်တို့ဒီအစိုးရလုံပုံခိုင်ပုံကဖြင့်ကျွန်တော်တို့အများကြီးလုံနေတယ်တရားနာလို့လည်းပူပေါင်းပြီးတော့ဘယ်တော့မှလည်းသူကဆွေးနွေးခဲ့တာမရှိဘူးတရားနာလို့လည်းပူပေါင်းပြီးတော့ဆွေးနွေးဖို့လိုတယ်ဘာပဲလုပ်လို့တရားနာကြီးကိုတရားနာကိုပူပေါင်းဖို့လိုတယ်တရားနာနဲ့အဲ့ဒါပဲကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာဦး
တော့ဘယ်လိုပဲဖျားပေးပါစေအဲ့ဒီဖျားဟာအရေးမကြီးဘူးလို့မြင်နေကျွန်တော်တို့
ဟုတ်ကဲ့ဦးမောင်ကျော်စံသူ့ရဲ့မြင်မှာကျွန်တော်ကိုအောင်မှုဆောင်ဦးအောင်မှုဆောင်ကိုလှည့်ပေးခြင်းပါလေဦးမောင်ကျော်စံရခိုင်ဒေသခံရခိုင်လူမျိုးတယောက်ရဲ့ခံစားချက်သူပြောသွားတာရှိပါတယ်သူ့ရဲ့စိုးရင်ချက်ပေါ့အဓိကနေမည်ဆုံးရှုံးမယ်ဆိုတဲ့ဒီစိုးရင်ချက်ဒီနဲ့ပတ်သက်လို့ဒီအခြေအနေနဲ့ပတ်သက်လို့ရောကိုအောင်မှုဆောင်ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟိုကျွန်တော်အဓိကကျွန်တော်ပြောချင်တာကတော့နောက်ဒီကျွန်တော်အဓိကပြောချင်တာတော့ကျွန်တော်အချင်းချင်းနေပူးပေါင်းဆောင်ရွက်ဖို့လိုတယ်နောက်ကကျွန်တော်တို့တိုင်းပြည်ထဲမှာနေတဲ့ community တွေ အဲ့ဒီလိုပဲကျွန်တော်တို့တိုင်းပြည်ကနိုင်ငံတကာနဲ့တိတိကျကျပူးပေါင်းဆောင်ရွက်ဖို့လိုတယ်။တိတိကျကျစကားပြောဖို့လိုတယ်။အပြန်ပြန်အလှန်လှန်တိတိကျကျနားထောင်ဖို့လိုတယ်။ဒါတော့အဲ့ဒီလိုအခြေအနေမရှိဘူးဆိုလို့ရှိရင်ခုနဟိုပါပေါ့ခုနဟိုဟိုခုနတော်တာရှင်ခုနဟိုကျွန်တော်ဟိုဟာကိုကြီးတူပြောသွားသလိုပဲအဲ့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တယ်။ဒါကဟိုကျွန်တော်ဥပမာဟို US briefing ဟိုတလောကအောက်လွတ်တော် briefing လောက်တဲ့အခါမှာတိတိကျကျပြန်ပြီးတော့နားထောင်ကြည့်ပါ။အဲ့ဒီမှာလွတ်တော်အမတ်ယောက်ကဘာပြောလဲဆိုတော့ခုတိုင်းကိုပြူတဲ့ပြည်ထဲမှာရှိတယ်တဲ့ပြည်သူတွေကိုတကယ်ပဲမဆောက်ရှောက်နိုင်ဘူးဆိုရင်အဲ့မဆောက်ရှောက်နိုင်တဲ့ဒေသကိုပေးလိုက်ပေါ်တဲ့သူများကိုအဲ့လိုသဘောမျိုးပြောလို့တဲ့သဘောမျိုးပြောသွားတာတွေ့ရတယ်။ဒီအလားအလာတွေကကျွန်တော်တိုင်းပြည်အတွက်မကောင်းဘူး။ကျွန်တော်တိုင်းပြည်အတွက်မကောင်းသလိုတခိုင်ဒေသအတွက်မကောင်းဘူး။အဲ့တော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်လာရဲဆိုလို့ရှိရင်အဲ့ဒီပြဿနာတစ်ခုကိုတည်တည်ချာချာကြည့်ပြီးတော့တည်တည်ချာချာစကားပြောဖို့ဆွေးနွေးဖို့เนาะဟိုအချင်းချင်းအပြန်အလှန်ဟိုဘယ်လိုခေါ်လဲစာနာပြီးတော့ဟိုအလုပ်လုပ်ကြဖို့အရန်အရေးကြီးတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်အခုဟာငါတို့ကျွန်တော်တိုင်းပြည်မှာကျွန်တော်ခံစားရတာပေါ့နော်ငါတို့ပဲမှန်တယ်သူတို့ကသွားတယ်ငါတို့ကသာဟိုဒီတိုင်းပြည်ကိုပိုင်တယ်သူတို့ကသူနဲ့မဆိုင်ဘူးစတဲ့အဲ့လိုယက်တီချက်မျိုးနဲ့ကျွန်တော်ယက်တီပြီးတော့လူတိုင်းကိုကျွန်တော်တုံ့ပြန်နေမယ်ဆိုလို့ရှိရင်ခုနကကိုတယောက်ပြောသွားတဲ့အန်ဒီရဲ့မျိုးကျွန်တော်မှရှိတယ်အဲဒါကြောင့်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်အစိုးရအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်ရခိုင်ပြည်သူတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ပဲဖြစ်ဖြစ်တော့ကျွန်တော်တိုင်းပြည်ထဲမှာရှိတဲ့လူမျိုးစုံဘာသာစုံပြည်သူတွေနဲ့တိတိကျကျလက်တွဲပြီးတော့အလုံးလုံးနိုင်မှုလိုတယ်စကားပြောနိုင်မှုလိုတယ်ဒါအပြင်ကဘာကဘာတွေပြောနေသလဲနိုင်ငံတကာကဘာတွေပြောနေသလဲသူနဲ့တိတိကျကျလက်တွဲပြီးတော့အလုံးလုံးမှခုနလိုပြဿနာမျိုးတွေကိုကျွန်တော်ရှောင်ရှားနိုင်နိုင်မယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ကိုသားရေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တော့ချစ်တူလှည့်ပေးချင်ပါတယ်ကိုမင်းဆွေးနွေးလို့ရပါတယ်တူတူတူပေါ့
ကျွန်တော်တို့မြင်တာကတော့နိုင်ငံတကာပြအားပေးရဆိုတာကတော့ဟိုဒေါ်စန်းစုကြည်အနေနဲ့အနေဟိုဒီရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ကနှစ်ခေါက်လောက်သွားလေ့လာရပေါ့နော်လေ့လာတဲ့အခါကျတော့အဲ့ဒီပေါ်မှာနိုင်ငံတကာကကုသသမဂ္ဂ UN ကရုံးနေမျိုးတွေကိုသူကပုံဝင်နေတဲ့သူ့အနေနဲ့ကျွန်တော်တို့ကတော့ဖွင့်ပေးစီခြင်းပေါ့သူကဥပဟမလုပ်တဲ့အခါကျတော့နိုင်ငံတကာကလည်းသူ့ပေါ်အရင်စောင်းတာပေါ့နောက်ပြီးတော့ကိုပြရနိုင်ကြီးငါလေးကကျွန်တော်လည်းဖြတ်ပြောပါတို့တို့တို့ပါနော်ဟိုဆ
ရာလည်းတူရအောင်အားနာပါဟုတ်ကဲ့ပြောပါ
အဲ့တော့ကိုပြရနိုင်ကတို့သူတို့ဖက်ကြီးရရစကြည့်သေးတယ်ကျွန်တော်မြင်တာပေါ့နော်ကိုပြရနိုင်ကြီးကကိုပြရနိုင်ကိုစခေါ်ရတာသူကပါတီအားလုံးကိုသူကရက်ကွက်လုပ်ပြီးတော့မှမီတင်ပြီးတော့ခေါ်ရမှာရအဲ့လိုမခေါ်ဘဲနဲ့သူကရည်ရချက်ကကောင်းပါတယ်ကိုယ်ရည်ရချက်ကစပါ့ကိုပုံမှန်ဒါကုလသမဂ္ဂလည်းပုံပုံမျိုးချပြတိုးပြီနဲ့ရည်ရချက်ကောင်းပြီနဲ့ဟိုပါဘော step by step မကြည့်ဘူးဗျာ procedure မကြောက်ဘူး quality procedure မကြောက်ဘူးကျွန်တော်တို့အဲ့လိုနေတာပေါ့ဗျာနော်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလေးတော့နည်းနည်းပြောချင်တာအများကြီးကြားချလိုက်လဲပြလိုက်ပါအောင်နော
်ဟုတ်ကဲ့ပါခင်ဗျာကုမင်းမင်းကျေးဇူးပါကျွန်တော်အခုစိတ်ဝင်ကိုမေးချင်ပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့အခုကုလသမဂ္ဂနဲ့ပတ်သက်လို့ရောအခုခုနကကုမင်းမင်းပြောသွားတဲ့ထက်မှာရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂဖွဲ့တွေလွတ်လပ်လှုပ်ရှားခွင့်ပေးပါပါညာသူတို့ပြောသွားတယ်ရှိပါတယ်အဲ့တော့လက်ရှိအစိုးရကရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုကင်တွဲဖြေရှင်းနေတာနဲ့ပတ်သက်လို့ရောအားနေချက်အားသာချက်ကိုစိတ်ဝင်ပါတွေ့လဲခင်ဗျာ
ဒီဒေါ်ဆန်းစုကြည်အနေနဲ့သူကကျတော့ဟိုသူကမဟာပြည်အနေနဲ့ကြည့်ပြီးတော့လုပ်တယ်ပေါ့နော်ဒါပေမဲ့သူအမြင်နေမှာသူကဒီမြေကြီးမှာပြည်ပဒါအလယ်လမ်းလမ်းစဉ်ကဲချင်းတမဲဆိုတဲ့ဟာပေါ့အဲ့ဒါကြောင့်ကိုဖီအန်န်ကိုခေါ်လိုက်တယ်သူကျွန်တော်လည်းမြင်တယ်သို့တော်လည်းပဲမှတ်ပါတယ်ဒီသူက consensus တွေယူတဲ့နေရာမှာအားနေတယ်အဲ့ဒါပါလဲဆိုတော့ Donald Trump ရဲ့ management လုပ်တဲ့နေရာမှာ manage လုပ်တဲ့နေရာမှာသူကတော့စေတနာလည်းဖြစ်မှာပေါ့လေငါလုပ်မယ်ဟဲ့လားနော်အဲ့ဒါဟိုထောက်ခံပေးဆိုတဲ့ဟာပေါ့ share ဖို့ဒီအမတ်တမ်းနဲ့သူကိုယ်တိုင်စီမံနေအောင်အတန်းနဲ့အဲ့ဒီဟာတွေရဲ့အကျိုးဆက်တွေလည်းခုတွေ့ရပါတယ်ခုနကပြောသလိုရခိုင်သားတွေအနေနဲ့မချိန်ငတ်တာတွေပဲဖြစ်ဖြစ်ဟလာတစ်ခါတော့ဟိုပါတီတွေနိုင်ငံပါတီတွေမချိန်ငတ်တာတွေပဲဖြစ်ဖြစ်ပြတ်တော်ရဲမှာဒီအကြောင်းဆွေးနွေးမယ်ဆိုတော့ပြီးမဆွေးနွေးဘူးဆိုရင်ဟာမျိုးပေါ့အဲ့ဒီကြက်ကနာကျွန်တော်တိုင်းပြည်ရဲ့အဲ့ဒီဟာကဘာလဲဆိုလီဒါရှစ်မှာ share လုပ်ခြင်းနဲ့စိတ်မရှိတဲ့ပြဿနာကအာဒီအကျိုးဆက်တွေဒီနေ့ကြုံရတဲ့အသိတွေကအနည်းငယ်ပါတယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ကျွန်တော် ကောမှုဆိုလေလိုက်ပေါ်မှာရှိပါလားကောမှုဆိုကြားပါလား
ဟုတ်ကဲ
့ကော်မှုဆိုကျွန်တော်နောက်တစ်ချက်မေးချင်တာကဒီနိုင်ငံတကာဆက်ဆံရေးပါအခုကုလသမဂ္ဂတို့ဘာလို့မှဆွေးနွေးလာတဲ့အခါမှာအနောက်နိုင်ငံတွေဘက်ကအရင်ကလိုမြန်မာနိုင်ငံကိုပြစ်တင်ဝေဖန်ပြောလာတဲ့ထုံးစံတိုင်းပဲအရင်ကပုံစံမျိုးပဲရုရှားတို့တရုတ်တို့ကအတော်လေးကိုခုခံကာကွယ်လာအဲ့တော့မြန်မာနိုင်ငံနေနဲ့နိုင်ငံတကာဆက်ဆံရေးမှာ2017နောက်ပိုင်းမှာအနောက်နိုင်ငံနေနဲ့ပုံနီးလာပြီးမယ်အခုအနေဒီအစိုးရလက်ထက်မှာဘာပြောတရုတ်ရုရှားနဲ့ဆက်ဆံရေးလည်းရှိလာတော့ဆက်ဆံရေးကအရင်ပုံစံပြန်ဖြစ်လာနိုင်လားတရုတ်နဲ့ရုရှားနဲ့ပုံနီးသွားနိုင်လား
မအခုအခြေအခုအနေထားကတော့အဲ့ဒါကိုတွန်းပို့နေသလိုဖြစ်နေရတယ်လေအဲ့ဒါကိုတွန်းပို့နေသလိုဖြစ်တယ်ဒါမှမဟုတ်ကိုကိုနိုင်ကရွေးချယ်တာလည်းဖြစ်နိုင်ပါတယ်အခုဆိုတော့ကျွန်တော်တို့အနေနာအဲ့လိုအခြေအနေမျိုးကိုတွန်းပို့ခံနေရတယ်တိတချက်ကဒီအထူးသဖြင့်တော့ဒီရကိုင်းပြဿနာကိုကျွန်တော်တို့မဖြေရှင်းနိုင်လို့ရှိရင်ဒီကျွန်တော်တို့အနေထားကတော့အနောက်အုပ်စုနဲ့ပေါ့နော်ဆက်ဆံရေးကတော်တော်ကိုဟိုတင်းတင်းမာမာဖြစ်သွားမဲ့သဘောဖြစ်တယ်ကျွန်တော်တို့အဲ့လိုပဲယူဆတယ်ဒါမဲ့လောလောဆယ်ဆယ်အနေထားမှာတော့ကျွန်တော်အဲ့လောက်ကြီးအထိတော့ကျွန်တော်တော့ဟိုဘယ်လိုခေါ်မလဲဟိုမထင်သေးပါဘူးအဲ့လောက်ကြီးထိမထင်သေးဘူးဟိုတစ်တစ်ချက်ကဒီကိစ္စကခုနစီးရရရေးဥဆောင်မှုတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အခါကျတော့ခုနလိုတတ်မလို့နဲ့ပတ်သက်လို့ဆက်ဆံရေးတွေဖြတ်တောက်တာပါညာစီးရရရေးဘယ်လိုခေါ်မလဲအခုညီကိစ္စတွေမှာဟိုရပ်တန့်တာပါညာအဲ့ဒါတွေကတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်တို့အဲ့ဒါထင်တယ
်ဒ
ီပိုင်းမှာလည်းပဲဒီအနောက်နိုင်ငံကောင်းဆောင်တွေအနေနဲ့ကဟိုကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့အကြက်တဲကိုသူတစုံတရာသိတယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်အစိုးရဆုံးကိစ္စကအတူကလူမှုပရက်ရှာနိုင်ငံတကာပြည်သူတွေကကျွန်တော်တို့ကိုဘယ်လိုမြင်နေသလဲအဲ့ဒီအမြင်ကိုကျွန်တော်တို့မပြောင်းနိုင်ကျွန်တော်တို့ဒုက္ခတွေ့နိုင်တယ်ကျွန်တော်တို့အဲ့ဒါကိုကျွန်တော်အစိုးရဆုံးပဲဖြစ်ပါလေ
ကျွန်တော်ဒါနဲ့ပတ်သက်လို့ကုစိန်ဝင်းကိုနောက်ဆုံးမေးချင်ပါလေတောင်ဆန်းစုကြည်နဲ့ပတ်သက်လို့ကအစအနောက်နိုင်ငံတွေမှာခုနပြောလို့ပေါ့နော်ဒီ Oxford တက္ကသိုလ်မှာပုံဓာတ်ပုံဖြုတ်ချတာတို့ကအစဖြစ်ခဲ့တော့အခါကျတော့ဒီပုံရိပ်ကိုပြန်ပြီးတော့ထိန်းနိုင်ပါမလားကုစိန်ဝင်းရဲ့အမြင်သိချင်ပါလေကျွန်တော်တို့10မိနစ်လောက်ပဲရပါတယ
်အဲ့ဒါတော့တောင်ဆန်းစုကြည်ပေါ်မူတည်ပါလေသူရဲ့ပုံရိပ်ကတော့တော်တော်လေးကိုကြာသွားသူ့ကိုဒီဟိုနော်တကယ်ဟိုပဲအဲကိုကိုယ်ခဲ့တဲ့အနေအားနေပြီးတော့ဒါမျိုးဟိုသူတို့မဟာပြုတ်ကံဖြစ်ပြီးတော့ဒါမျိုးကြတာပါဘို့လေအဲ့တော့ဒါကိုပြန်ဆယ်ဖို့ဆိုတာကတော့ကျွန်တော်ဆန်းစုကြည်ရဲ့စွမ်းကောင်းရင်းနဲ့သူ့ရဲ့လုပ်ချင်တဲ့ကံကျင်တဲ့စိတ်ပေါ်ပူတည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲအလီလိုက်အစီအစဉ်အချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မိုးစောဦးစိန်ဝင်းနောက်ကျန်တဲ့သရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုက်အစီအစဉ်ဒီမှာကျွန်တော်ကပြပါခင်ဗျာ